Welcome to the Voice of America in Burmese.
Mingla nya cha ma to da shin nya shin. CEO American တန်ရင်2020ခုနှစ်ဩဂုတ်လ10ရက်နေ့အင်္ဂါနေ့ညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူမီတာ1925/30နဲ့လိုင်းမက်မီတာ190လိုကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်နဲ့တူတင်ပြပေးပါမယ်ရှင်။ American နိုင်ငံညာယူဝင်ကြီး Mike Pompeo ဟာ Czech သမ္မတနိုင်ငံကိုဒီကနေ့ရောက်ရှိပြီးအဲ့မှာမင်ကွန်းတရပြောဖို့ရှိတယ်လို့ Czech နိုင်ငံသားဝင်ကြီး Thomas Petrisen နဲ့ညစာအတူစာမှာဖြစ်ပါတယ်။ချက်နိုင်ငံမှာရောက်နေတဲ့အချိန်မှာဝန်ကြီးပွန်ပီယိုကဘော့စတစ်ပင်လယ်နဲ့Adriatic ပင်လယ်တွေနဲ့ထိစပ်နေတဲ့ဥရောပအလယ်ပိုင်းနဲ့အရှေ့ပိုင်းနိုင်ငံတွေကြားအခြေခံအဆောက်အအုံစွမ်းအင်နဲ့ Digital စီမံကိန်းတွေမှာတနိုင်ငံနဲ့တနိုင်ငံပူးပေါင်းဆက်သွယ်မှုတိုးမြင့်ရေးကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။အဲဒီနောက်ဒုတိယကမ္ဘာစစ်အတွင်းဥရောပနိုင်ငံတွေနာဇီဂျာမနီလက်ကလွတ်မြောက်ရေးမှာပါဝင်ခဲ့တဲ့ American နိုင်ငံရဲ့အခမ်းကဏ္ဍကိုမော်ကွန်းတင်ပြထားတဲ့ပြတိုက်ကိုတွားရောက်လည်ပတ်မှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုကဥရောပအလယ်ပိုင်းကိုဩဂုတ်လ17ရက်ကနေ15ရက်နေ့အထိတွားရောက်နေတာဖြစ်ပါတယ်။ဥရောပမှာတရုတ်နဲ့ရုရှားတို့စီးပွားရေးအရာနဲ့ပထဝီနိုင်ငံရေးအရာဩဇာလွှမ်းမိုးဖို့ကြိုးပမ်းနေရတွေကိုတုံ့ပြန်ဟန်တာဖို့အတွက်ဝန်ကြီးပွန်ပီယိုရဲ့ခရီးစဉ်ဖြစ်လာတာပါ။သူရဲ့တပတ်ကြာခရီးစဉ်အတွင်း Czech သမ္မတနိုင်ငံ၊ Slovenia နိုင်ငံ၊ Austria နိုင်ငံနဲ့ Poland နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီး Slovenia နိုင်ငံမှာ 5G နည်းပညာဆိုင်ရာပူးတွဲကြေညာချက်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်။ရုရှားနိုင်ငံဟာကမ္ဘာမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမဆုံးတရားဝင်အင်တာဗျူးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီကနေ့အင်္ဂါနေ့မှာရုရှားအစိုးရဝန်ကြီးတွေနဲ့ပြုလုပ်တဲ့အစည်းအဝေးကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်နေချိန်မှာသမ္မတပူတင်ကအခုလိုကြေညာလိုက်တာပါ။မော်စကိုမြို့ကမာလီယာအင်စတီကျူကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကလိုအပ်တဲ့စံသက်မှုအစဉ်အဆက်ပြုလုပ်ထားပြီးထိရောက်မှုရှိကြောင်းနဲ့ရောဂါပိုးကိုတိုက်ဖြစ်နိုင်တဲ့ကိုခံဆွမ်းအားကိုတရှိဖြစ်ပေါ်စေနိုင်ကြောင်းသမ္မတပူတင်ကပြောပါတယ်။ဒီဆေးကိုမကြခင်အမြတ်အများထုတ်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပါအဝင်တခြားဆေးသိပ္ပံအဖွဲ့အစည်းတွေကဒီကာကွယ်ဆေးနဲ့ပတ်သက်လို့တရားအတည်ပြုပြောဆိုတာတော့မရှိသေးပါဘူး။သိပ္ပံပညာရှင်တွေကတော့ကာကွယ်ဆေးစံသက်မှုတွေလုပ်ဖို့လူထောင်ပေါင်းများစွာနဲ့လနဲ့ချီချင်းအချိန်ယူရတာမို့အခုလိုရုရှားနိုင်ငံကအလို့တကြီးကာကွယ်ဆေးအသုံးပြုဖို့ပြင်ဆင်နေတဲ့အပေါ်မှာသတိပေးနေကြပါတယ်။တနင်္လာနေ့မိုးလွယ်ပိုင်းကအင်ဖြူရောနားမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ဟာသတင်းစာရှင်းလင်းပွဲကိုခဏရပ်ခဲ့ပြီးတော့သူ့ရဲ့ကိုယ်ရေးလုံခြုံရေးတပ်တွေရဲ့အဆောင်အရှောက်ကိုခံယူခဲ့ရပါတယ်
။ But there was an actual shooting and
ဒီနေ့အနေနဲ့ကြာမှာတော့တရားခံတင်းစာရှင်းလင်းပွဲကိုပြန်ရောက်လာပြီးအင်ဖြူရောနီးတနက်ပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းနဲ့လူတယောက်ကိုဆေးရုံတင်လိုက်ရကြောင်းပြောပါရည်အသက်52နှစ်အရွယ်ရှိတဲ့လူတယောက်ဟာတက်တော်ဆောင်ကိုရီးလုံချိုရဲ့တပ်ဖွဲ့ဝင်တဦးစီကိုချဉ်ကပ်ပြီးတော့သူ့မှာလည်းနေရှိတယ်လို့ပြောကြောင်းအဲ့ဒီနောက်ထည့်ထွက်သွားပြီးတော့အင်ကြီးတွေကတစုံတစ်ခုထုတ်တဲ့ဟန်ပြူရာကြောင်းလူမျိုးရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရကြောင်းလဲကိုရီးလုံချိုရဲ့တပ်ဖွဲ့အကြီးခဲ Tom Sullivan ကပြောပါရည်အဲ့ဒီလူမှာတကယ်လည်းနေရှိမရှိအသေးစိတ်ပြောကြခြင်းတော့မရှိပါဘူးပစ်ခတ်မှုက18လမ်းနဲ့ Pennsylvania Avenue လမ်းကြောင်းမှာဖြစ်ပွားခဲ့တာပါ။အဲ့ဒီနေရာကအင်ဖြူရောနာအများပြည်သူသွားလာနိုင်တဲ့နေရာနဲ့ကန့်သက်ထားတဲ့နေရာနှစ်ခုစုံတဲ့နေရာလည်းဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေကအနီးအကင်းရှင်းကြောင်းပြောပြီးမှတရင်းစာရှင်းလင်းပွဲပြန်မဆစေရအကြောင်းမရှိဘူးလို့မြင်မိကြောင်းသမ္မတထရမ့်ကပြောခဲ့ပါတယ်ရှင်။တရုတ်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်အရေးတုံ့ပြန်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ American ကျန်းမာရေးဝန်ကြီး Alex Azar ကဝေဖန်ပြောဆိုလိုက်ပါတယ်။တရုတ်အနေနဲ့ဒီကာယရောဂါဖြစ်ပွားတာကိုကမ္ဘာကိုအသိပေးဖို့အခွင့်အရေးရခဲ့တယ်လို့အလုံးနဲ့ပူးပေါင်းတိုက်ဖြတ်ရမှာဖြစ်ပေမဲ့တရုတ်တို့ကဒါကိုမရွေးချယ်ခဲ့ဘူးလို့ထိုင်ဝမ်ကိုတနင်္လာနေ့ကအလဲပန်းရောက်ရှိနေတဲ့ဝန်ကြီး Alex Azar ကပြောတာပါ။အခုလို American ထိတ်တန့်အစီအမံအရာရှိတဦးထိုင်ဝမ်ကိုအလဲပန်းရောက်ရှိရဟာနှစ်40အတွင်းမှာပထမဆုံးဖြစ်တယ်လို့ဒီခရီးစဉ်ကိုတရုတ်တို့ကဝေဖန်ဖြစ်တင်ထားပါတယ်ကိုရိုနာဗိုင်းရပ်စ်ကယောဂါမျိုး American ဒါမှမဟုတ်ထိုင်ဝမ်မှာသာဆက်ပြီးတော့ဖြစ်ခဲ့မယ်ဆိုရင်အလွဲတကူတိုက်ဖြစ်နိုင်မှာဖြစ်ကြောင်းလဲဝန်ကြီးအေဇာကထိုင်ဝမ်ခရီးစဉ်မှာပြောပါတယ
် I believe it is no exaggeration to say that if this virus had emerged in a place like Taiwan or the United States
ဒီယောဂါကူးစက်ပြင်းထန်လာတဲ့အတူတရုတ်ကနိုင်ငံတကာသဘောတူညီချက်စီမင်းတွေကိုလိုက်နာခြင်းမရှိသလိုပူးပေါင်းဆောင်ရွက်မှုလည်းမရှိခဲ့ဘူးလို့ဝန်ကြီးအေဇာကပြောပါတယ်။ယောဂါကူးစက်သူ480လောက်နဲ့သေဆုံးသူ9ယောက်ပဲရှိတဲ့ထိုင်ဝမ်မှာတော့ယောဂါပြန့်ပွားမှုကိုထိထိရောက်ရောက်ဟန်ကြားနိုင်ခဲ့ရပါ ကမ္ဘာတစ်ဝှမ်းအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတော့အမြင့်ဆုံးဖြစ်နေတဲ့အတွက်ယောဂါဆက်ဖြစ်ခဲ့တဲ့အချိန်တုန်းကတရုတ်နိုင်ငံကထိထိရောက်ရောက်မကင်တွယ်ခဲ့တဲ့အပေါ်သမ္မတထရမ့်ကဆက်တိုက်ဆိုသလိုပြေပံပြောဆိုနေခဲ့တာဖြစ်ပါရဲ့ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 17.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဝတ်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပါတရင်တွေကိုဆက်ပြီးတော့တင်ပြသွားမှာပါဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးတဲ့ Apple Daily သတင်းစာထုတ်လုပ်သူဂျင်းနီလိုက်အဖမ်းခံရပြီးနောက်တနေ့မှာတော့သူသတင်းစာတွေနိုင်ရီပိုင်းအတွင်းရောင်းကုန်သွားပါတယ်ဟောင်ကောင်လုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့ဂျင်းနီလိုက်အဖမ်းခံရတာပါအများဆုံး၄ချိန်ပုံနှိပ်ထုတ်ဝေကြပုံစံအတိုင်းစောင်းရင်၅သိန်းပုံနှိပ်ထုတ်ဝေခဲ့တဲ့သတင်းစာရှေ့ဆုံးဆမ္မနာရဲ့အကောင်းစီစရာမှာတော့ Apple Daily ကဆက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်Apple Daily သတင်းစာတွေစောင့်ရင်အများပြပုံနေခဲ့ပေမဲ့လမ်းမေးဆိုင်အတော်များများမှာလည်းနိုင်ပိုင်းအတွင်းသတင်းစာတွေပြတ်သွားခဲ့တာပါ Apple Daily သတင်းစာရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Next Digital သတင်းစာတိုက်ပိုင်းရှင်ဂျင်မီလိုက်အဖမ်းခံရတာကိုအန်တူရဲအနေနဲ့အဲ့ဒီလိုကောင်းစီစတဲ့ကဖော်ပြခဲ့တာပါနိုင်ငံခြားအစိုးရနဲ့ပူးပေါင်းကြံစည်မှုတန်ရနဲ့အသက်80နှစ်အရွယ်လှိုင်းကိုသူ့အိမ်မှာတင်းငွေတွေကလာပြီးဖမ်းဆီးတော်တာလို့သတင်းစာကဖော်ပြပါတယ်အဖမ်းခံရသူခုနှုတ်ထဲမှာလာရဲ့တာနေရောက်နဲ့ Next Digital ကုမ္ပဏီအစီအမံတာဝန်ရှိသူတချို့လည်းပါပါတယ်။သူအဖမ်းခံရပြီးနိုင်ပိုင်းအချာမှာတော့လုံခြုံရေးသက်သာနေရာကျော်က Next Digital ကုမ္ပဏီထဲဝင်ရောက်ပြီးတော့စီးနှင်းရှာဖွေခဲ့ကြပါတယ်။ဟောင်ကောင်လုံခြုံရေးဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့အဖမ်းခံရသူတွေထဲမှာတော့ဂျင်းမီလိုက်ကအထင်ရှားဆုံးလူတစ်ယောက်လည်းဖြစ်ပါတယ်။ဘီလာရုစ်နိုင်ငံမှာရွေးကောက်ပွဲရလာကုန်မကျေနပ်လို့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားနှညဆက်တိုက်ထိတဲ့ရင်ဆိုင်တွေ့မှုပေါ်ပေါက်ခဲ့တာကြောင့်အင်းကြီးချင်းလေတူရဲ့ညနိုင်ငံကိုရှောင်သိမ်းခဲ့ပါတယ်လို့အထိုက်ခံကိုယ်စားလှယ်ဆာဖလာနာစီဗနော့စကီယာကအင်္ဂါနေ့မှာပြောပါတယ်။ဘီလာရုစ်နိုင်ငံကို26နှစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန္ဒရာလူကာရှန်ကိုကိုရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့အပေါ်လက်မခံတဲ့စီဗနော့စကီယာကနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်တာဟာခက်ခဲပေမဲ့သူသားသမီးတွေရဲ့ကံကြမ္မာအတွက်လုပ်ခဲ့ရတာပါလို့ပြောပါတယ်။စစ်နော့စကီယာသူ့နိုင်ငံမှာလုံခြုံစွာရှိနေပါတယ်လို့လည်းလီတူရေးနီးယားနိုင်ငံခြားရေးဝန်ကြီးလီနတ်စ်လင်ဂေဗီရှက်က Twitter ဆာမျက်နှာမှာအင်္ဂါနေ့ကရေးသားခဲ့ပါတယ်။သူ့ရဲ့အစ်မင်းဝန်ထမ်းနှစ်ယောက်နဲ့မဲဆွေစီယုံရင်ဝန်ထမ်း5ဦးကိုရဲတော်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အတွက်တင်းငွေတွေနဲ့ရွေးကောက်ပွဲမတိုင်ခင်မှာပုံအောင်ခဲ့ရပါတယ်လို့လည်းစစ်နော့စကီယာကပြောပါတယ်။မဲပေးဖို့အချိန်ရောက်မှသူလူရှိထွက်လာခဲ့တာပါ။သမ္မတလူရှန်ကိုကတော့စန့်ကျင်ဆန္ဒပြသူတွေကိုအပြင်းထန်နှိမ်နင်းသွားမယ်လို့တင်းလာနေကပြောပါတယ်။ဆန္ဒပြသူတွေကိုရဲတော်ကလက်ကင်ထုတ်တွေနဲ့ရဲနဲ့တာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ရဲတပ်ဖွဲ့ကအမြေရုံပုံတွေရှေးပိုက်ကြီးတွေတုံပြီးတော့ဆန္ဒပြသူကိုလူစုခွဲခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ရဲ့တနင်္လာနေ့ကြေညာချက်မှာတော့သမ္မတလူရှန်ကိုကထောက်ခံမဲ့ 80.13 ရာခိုင်နှုန်းရပြီးအတိုက်ခံခေါင်းဆောင်စီဗနော့စကီယာကတော့ 9.6 ရာခိုင်နှုန်းသာရခဲ့တယ်လို့ဖော်ပြထားပါတယ်။လက်ဗနွန်နိုင်ငံဘေးရိုးမြို့မှာပောက်ကွဲမှုကြောင့်ပေါ်ပေါက်လာတဲ့အဖြစ်ဆိုရဲဟာလက်ဗနွန်အစိုးရအဖွဲ့နှုတ်ထွက်လိုက်ရုံနဲ့ပြီးသွားမှာမဟုတ်ဘူးလို့စိတ်ဆိုးသောသားထွက်နေကြတဲ့လက်ဗနွန်ဆန္ဒပြသူတွေကပြောပါရယ်နိုင်ငံရေးပေါ်ပေါက်နေတဲ့ပြဿနာပေါင်းစုံဟာအချင်းပြတ်ခြားဆားမှုတွေနဲ့ပြည့်နေနေတဲ့အုပ်ချုပ်ရေးပိုင်းကြောင့်ဆိုပြီးတာဝန်ရှိသူတွေနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေတောင်းဆိုနေကြတာပါအဟုတ်လာလျက်နေမှာပောက်ကွဲမှုဖြစ်ခဲ့တဲ့စိတ်ခံအနေဆန္ဒပြနေကြတဲ့သူတွေကတာဝန်ရှိသူတွေကိုအရင်ဆုံးမြုံတော့မှလို့အထိပယ်ရတဲ့ကြွေးကြော်တမ်းတွေအော်ဟစ်ခဲ့ကြပါတယ်။မီးလောင်လို့တဲ့ဒါလိုပစ္စည်းအများအပြားပောက်ကွဲခဲ့တာကြောင့်လူပေါင်း163ဦးတေဆုံးပြီး6000ကျော်ဒဏ်ရာရခဲ့တယ်လို့ထောင်ပေါင်းချီတဲ့လူတွေလည်းအိုးအိမ်တွေဆုံးရှုံးခဲ့ရပါတယ်။တနင်္လာနေ့မှာနှုတ်ထွက်ခဲ့တဲ့ဝန်ကြီးချုပ်ဟာဆန်ဒီယပ်ကတော့နိုင်ငံအုပ်ချုပ်ရေးအစဉ်တိုင်းမှာအကျင့်ပြတ်ခြားဆားမှုတွေရှိနေတယ်လို့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလည်းလက်ဗနုံကိုအုပ်ချုပ်နေတဲ့နိုင်ငံရေးအခွင့်ထူးခံတွေဆန့်ကျင်ကန့်ကွက်နေတာကြောင့်ပြဿနာပေါင်းများစွာကြုံနေရတယ်လို့ပြည်တွင်းပြောဆိုသွားပါတယ်။လက်ဗနုံဘဏ္ဍာရေးအချက်အတဲနဲ့ပတ်သက်ပြီးတော့လက်ဗနုံအစိုးရဗန်လုံငန်းရှင်တွေနိုင်ငံရေးသမားတွေနဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF တို့ဆွေးနွေးမှုကလည်းရပ်တန့်နေတာပါ။အစိုးရအဖွဲ့နှုတ်ထွက်လို့ပြဿနာအဆုံးသတ်တော်တာမဟုတ်ပဲသမ္မတနဲ့ဆက်တော်ဥက္ကဋ္ဌအပါအဝင်အုပ်ချုပ်ရေးစနစ်ကြီးတစ်ခုလုံးပြုပြင်ပြောင်းလဲဖို့လိုတယ်လို့လူမှုကွန်ရက်တွေမှာတွေ့ရတဲ့ဆန္ဒပြသူတွေရဲ့လက်ကမ်းစာတမ်းမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အလုံးလုံးပဲဖြစ်သွားတဲ့အမေရိကန်နိုင်ငံသားတွေကိုအကူအညီပေးရေးအစီအစဉ်တွေကိုဆက်တော်အမတ်တွေမကြခင်သဘောတူညီကြလိုက်မယ်ဆိုတဲ့မျှော်မှန်းချက်တွေကြောင့်အာရှအစုရှယ်ယာစီကွတ်တင်အင်ကာနေမှာနေရက်ဆက်တိုက်တက်လာပါတယ်။ဂျပန်နီကီအညွန်ကိန်းကဒေသမှ8ရာခိုင်နှုန်းဩစတြေးလျ S&P အညွန်ကိန်းက3.4ရာခိုင်နှုန်း တောင်ကိုရီးယားကော့ပစီက 1.4 ရာခိုင်နှုန်းအတိအကျဈေးတက်ခဲ့ပေမဲ့တိုင်ဝမ် TSE ကတော့ 3.8 ရာခိုင်နှုန်းအကျနဲ့ဈေးပိတ်သွားခဲ့တာပါ။ဟောင်ကောင်ဟန်ဆန်ကလည်း 1.8 ရာခိုင်နှုန်းအတက်ပြခဲ့ပါတယ်။ရှန်ဟိုင်းကွန်ပိုစစ်ကတော့ 3.8 ရာခိုင်နှုန်းနဲ့မွန်ဘိုင်းက Sensex ရှယ်ယာဈေးတွေကတော့ 3.5 ရာခိုင်နှုန်းအတိအကျအကျနဲ့အယောင်ဝယ်ဖြစ်ခဲ့ပါတယ်။ကုန်စည်အယောင်ဝယ်ဖက်မှာတော့ရွှေတအောင်စကိုဒေါ်လာ 26.4 ဈေးပေါက်ပြီးတော့ American Crude ဂျန်နစိန်တစ်စီးကို 42.34 ဒေါ်လာ 3.1 ရာခိုင်နှုန်းအတက်နဲ့အယောင်ဝယ်ဖြစ်ခဲ့ပါတယ်။လင်ကာကစံဖြစ်တဲ့ Brent ဂျန်နစိန်တစ်စီးကိုတော့ 44.68 ဒေါ်လာနဲ့ဈေးငြိမ်နေပါတယ်။အမေရိကန်ကကြိုးရောင်းကြိုးဝဲအကြီးကအဆုရှိရာစိတ်ကွက်သုံးခုစလုံးဒီကနေ့အတက်ဖက်ကိုဦးတည်နေပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လွှတ်တော်ကိုယ်စားလှယ်လောင်းစီရင်ကိုအစောဆုံးရှေ့သတင်းပတ်ထဲမှာထုတ်ပြန်နိုင်မှုရွေးကောက်ပွဲတာဝန်ရှိသူတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအစုစုပါတိုင်းနယ်ပြည်နယ်14ခုကသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်အမည်စီရင်တင်သွင်းထားသူ 8,000 ဝန်းကျင်ကိုမကြာခင်ရက်တွေအတွင်းအပြည့်အစုံစီစဉ်ထုတ်ပြန်မှုကော်မရှင်တာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်သက်ဆိုင်ရာလွှတ်တော်အသီးသီးအတွက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းတွေရဲ့ရှောက်ရွာတွေကိုဒီတစ်ပတ်ထဲမှာပဲစတင်စီစဉ်မှာဖြစ်ပြီးတော့အစိုးဆုံးအနေနဲ့ရှေ့သတင်းပတ်မှာထုတ်ပြန်နိုင်မှုမျှော်လင့်ထားကြောင်းလည်းစကိုင်းတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်ဒီကြားထဲမှာကျွန်တော်ကတန်ွက်တယ်သူတို့ရဲ့ဆိုတော့လက်မခံဘူးဆိုရင်သူကအမြန်ကြောင်းကြားပေးရမယ်လေသူကလည်းပြန်လို့အယူဆဝင်မှုရှိသေးတာရောဒီကဆုံးဖြတ်ပြီးမှပဲကျွန်တော်ကမင်းပြီးပြတာထုတ်ပါတော့ကျွန်တော်20ရက်နောက်ဆုံးပေါ့20ရက်နောက်ပိုင်းမှာ
စကိုင်းတိုင်းအတွင်းမှာတော့တတိပုဂ္ဂလရီနဲ့ပါတီပေါင်း19ပါတီကကိုယ်စားလှယ်လောင်းစီရင်685ဦးရွေးကောက်ပွဲမှာရှင်ပြိုင်မှုစီရင်ပေးထားတယ်လို့လည်းပြောပါတယ်။ကြရားပြည်နယ်မှာတော့တတိပုဂ္ဂလနဲ့ပါတီပေါင်း14ခုကပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရအတွက်55ဦး၊အမျိုးသားလွှတ်တော်အတွက်114ဦးနဲ့ဗမာတိုင်းရင်းသားရေးရအတွက်10ဦးဝင်ရောက်ရှင်ပြိုင်နိုင်မှုစီရင်ပေးထားပြီးစစ်စစ်တဲ့လုပ်ငန်းစဉ်တွေစတင်နေပြီလို့လည်းဒီနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲဥက္ကဋ္ဌဦးတန်းစိုးကပြောပါတယ်။
မတိုင်းလို့ရှိရကတော့ပြတ်သွားပြီ။ကျန်တဲ့ခိုင်ရင်ကလုံးမဲ့ကိစ္စရတယ်တော့အခုချိန်ကြီးဘာမှတက်မလာသေးဘူး။ပြည်နယ်ကလုတာတော့ဗမာတိုင်းသားကြီးကတော့တော်တော်ကိုယ်စားလှယ်ကတော့အားလုံးအကန့်အကွက်မရှိပြီးသွားပါပြီ။မနေ့ကပ
ါ။နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရှင်မြိုင်ကြမှာပါ။ရွေးကောက်ပွဲအတွက်မေတီကွင်းရှိသူ38တန်းကျော်ရှိမယ်လို့ခန့်မှန်းထားပြီးမင်းဆန္ဒရှင်စည်ရင်ကိုလည်းပြီးခဲ့တဲ့လကုန်ပိုင်းမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအဆင့်အဖြစ်ထုတ်ပြန်ထားပြီးအချက်အလက်အမှားရင်းတွေရှိရင်ပြင်ဆင်ဖို့ကိုဒီသတင်းပတ်ကုန်အထိအချိန်ပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
အဲ့နော်မလာရွေးကောက်ပွဲအတွက်မေပေးခွင့်ရှိသူတွေစီရင်မှာရိုဟင်ဂျာတွေတော်တော်များများမှာပါလာတဲ့အတွက်မေပေးခွင့်ဆုံးရှုံးမှာစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။စစ်တွေနဲ့ဗူဒီတော်မောင်တော်မျိုးနွယ်တွေလိုမွတ်စလင်တွေအများပြားနေထိုင်ရာဒေသတွေမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့နေဆိုင်တရှိစီရင်မှာရိုဟင်ဂျာများပြားပါမလာတာတွေ့ရတယ်လို့ဒေသခံတွေကပြောနေပါတယ်။2010ပြည်နဲ့2015ခုနှစ်ရွေးကောက်ပွဲတွေမှာပါမေပေးခွင့်ရခဲ့တယ်။စစ်တွေမျိုးနဲ့တက်ကြွေပြင်ခြေရွာကဦးမြင့်နိုင်ကတော့ဒီလိုချင်းနေဆိုင်တရှိစီရင်မှာမှာပါလာတဲ့အတွက်မေပေးခွင့်ဆုံးရှုံးမှာစိုးရိမ်တယ်လို့ပြောပါတယ်။
မေတ္တာသမထကနမေတ္တနေပြေပါတယ်ကျွန်တော်မေဆိုင်မှာလည်းပါခဲ့ပါတယ်အခုဒီမှာလာရင်းမေဆိုင်မှာတော့ကြည့်တာကြည့်တဲ့အချိန်မှာကျွန်တော်ကမေဆိုင်မှာတော့မပါဘူးဟုတ်ကဲ့ကျွန်တော်နိုင်ငံသားဆောင်ရွက်လေးဆုံးဆုံးသွားမယ်လို့ကျွန်တော်တော့ဆွင့်ပါတယ်ကကျွန်တော်ကဒီထက်မှဆိုရင်ရယ် IPD စကောင်းနောက်ပြီးတော့ဟိုဒေတာကြောင့်အလုံးပေါင်းပြီးတော့ကျွန်တော်နှစ်သိန်းကျော်ကျွန်တော်လက်ရှိမှာအဲ့မှာကျွန်တော်မေဆိုင်ရဲ့မေဆိုင်ရဲ့ပါရီကရာကျွန်တော်လည်းတက်တာပါလို့က
မြန်မာနိုင်ငံမှာစစ်စုနှစ်တွေနဲ့ရှိပြီးစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသတ်ခဲ့ပြီးနောက်ပထမအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာရိုဟင်ဂျာတော်တော်များများမေးပေးခွင့်ရခဲ့ကြသလိုရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်နေဆုံး၃ယောက်လောက်လည်းရွေးချယ်ခံခဲ့ရဖူးပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာနိုင်ငံသားသတ်မှတ်ချက်နဲ့ပတ်သက်လို့မူဝါဒအကြောင်းလေးတွေနဲ့အတူမေးပေးခွင့်ရတဲ့ရှင်နေနဲ့ရင်ဆိုင်လာရတာပါ။ဒီကြိမ်ရွေးကောက်ပွဲမှာအရင်ရွေးကောက်ပွဲတုန်းကမေးပေးခွင့်ရခဲ့သူတွေမပါဒီကြိမ်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲတုန်းကမေးပေးခွင့်ရခဲ့သူတွေပါမေးဆိုင်တတ်ရှင်စီရင်မှာမပါလာတဲ့အတွက်မေးပေးခွင့်ဆုံးရှုံးမှာစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။ရိုဟင်ဂျာမျိုးစုရှိရာရခိုင်ပြည်နယ်ကဒေသတချို့မှာနေစင်းရင်မာရင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားထားတယ်လို့လည်းဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီတွင်ရမှုဦးချော်စိုးအောင်ကပြောပါတယ်
။မဟုတ်ဘူးမွန်တော့ခရိုင်မှာရောစစ်ပြည်ခရိုင်မှာရောကတ်တယ်။ကတ်တဲ့ထဲမှာကျွန်တော်တို့လူတွေကမဲသွေးမှာပါတာတော်တော်နေတယ်။ဒီမားနဲ့ကွာတာပြေမားအဲနေတယ်နေတယ်။ ပြည်မနဲ့ခွာတာကဘာလဲဆိုတော့ပြည်မကသုံးပေါက်ချွနေတဲ့မင်းမှာပါတယ်ဒီတော့သိမှာပါတယ်လူရှိရှိနေပြည်သွားပြီဆိုရင်လည်းမင်းကြီးမှာပါတယ်ဒါပေမဲ့ရုံကြရီကမပါလာဘူးမဆက်လာဘူးလို့ထင်တယ်မဆက်လာတဲ့ဟာကိုကျွန်တော်တို့ရှင်းသက်ပြတော့နောက်ကျထွက်လာအောင်လို့စူးစမ်းနေစာတင်ပြီးစာပို့ပြီဒီလိုမျိုးကိုပြီးကုန်မရှိဘူးလို့စာပို့ထားတယ်နိုင်ငံတော်ကနိုင်ငံတော်တမရိုင်းစီတွေပို့ထားတယ်နိုင်ငံတော်ရဲ့တိုင်းနိုင်ငံပို့ဖို့စီတွေပို့ထားတယ်
ရကဝေကွန်ရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မေးစံရရှိစီရင်တွေမှာအချက်အလက်မှားယွင်းမှုတွေမပါဝင်တာတွေရှိတယ်ဆိုရင်တော့ပြင်ဆင်ခွင့်ရှောက်ထားဖို့တောက်ကြနေချင်ရှင်ပေးထားပါတယ်ဒီအချိန်မှာအချက်အလက်မှားယွင်းတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စီရင်တွေကိုတော့ရကဝေမတင်ပါခင်ဒလလောက်လိုအောက်တိုဘာလမှာထပ်မံထုတ်ပြန်တော့ပလေကွန်ရှင်ကစီစဉ်ထားပါတယ်ရခိုင်ပြည်နယ်ရကဝေကွန်ရှင်ပြောခွင့်ရဦးသူရင်ထွက်ကတော့မေးပေးခွင့်ရှိသူတွေအားလုံးစီရင်ချင်းမှာပါအောင်ကြိုးပမ်းနေတယ်လို့ပြောပါတယ်
အဲ့တော့ကကျွန်တော်တို့အခုကရှိတော့ပြန်ဟိုအိနိုင်ရာရောက်လိုက်ကောက်ကြတာပေါ့အဲ့ဒီအချိန်မှာဟိုဒီလုံးကတော့တဲ့တောင်တဲ့ဘူသားတီသွားနေမရှိဘူးဆိုရင်တော့အဲ့ဒီအိမ်ကခြံသားခဲ့မှာပေါ့နော်ခြံသားခဲ့တော့အဲပါမှာပေါ့ပေါ့အခုလေးစင်းမှာဒါမဲ့အဲ့ဒီဟာဒီကိုအခုကကုန်ပြင်းပြန်ကောက်တာပါလေအဲ့ဒီတန်ခဲ့တဲ့လူတွေမတန်ရအောင်ဆောက်လို့ရအောင်ဆိုတော့အပြညာပြောက်ကိုတူကြကိုမဲစင်းကတ်ထားပြရတယ်အခုအဲ့တော့ကြံနေခဲ့အခုချိန်ထက်လိုက်ပေါ့ဒါရှိနေပြီးပြီးပါမှာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံချုံရဲတင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရင်ဂျာဆွန်ရအုပ်စုကိုလိုင်းလိုက်ရှင်းလင်းရမှာမြမလုံချုံရဲတပ်ဖွဲ့တွေကကြီးလေတဲ့လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစွပ်စွဲထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေအဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုဟင်ဂျာဆိုတဲ့သုံးလုံးကိုတရားဝင်တိမမပြုတဲ့မြမဆွေရနဲ့တပ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေစွပ်စွဲနေတဲ့လောက်လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစွာခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
မောင်ဗီရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဆူမမရှင်ကိုဗစ်ကာလအတွင်းခြားနာလူနာတွေအတွက်အဓိကဖွင့်လှစ်ပေးထားတဲ့ Community Fever Clinic တွေမှာ USAID အပါအဝင်နိုင်ငံတကာနဲ့ပြည်တွင်းအလှူရှင်တွေရဲ့လှူဒါန်းမှုတွေနဲ့စေတနာဝင်တဲ့ဆရာဝန်တွေက TBC ကြိုသွေးတိုးနှလုံးရောဂါတွေကိုပါအခမဲ့စစ်ဆေးကုသပေးနေတဲ့အကြောင်းတင်ပြပေးကြပါမယ်မြန်မာနိုင်ငံတွင်းမှာကမ္ဘာ့ဆက်ရောဂါ COVID-19 စတင်ကူးစက်မှုဖြစ်ပွားချိန်ကနေစလို့ရန်ကုန်မြို့ရင်းနဲ့စင်ကြယ်ဘုံမြို့နယ်တွေကကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်တဲ့နေရာတွေမှာအဓိကဖြားနာလူနာတွေကိုဦးစားပေးပြီးတော့အထူးကုဆရာဝန်ကြီးတွေဆရာဝန်ဆရာမတွေကစေတနာဝင်တဲ့အဖြစ်နဲ့ Fever Clinic တွေမှာဆေးကုသမှုပေးနေတာပါအခုဆိုရင်တော့အဲ့ဒီအခမဲ့ဖြားနာဆေးကန်းတွေမှာပဲ TB ရောဂါစစ်ဆေးတဲ့စက်တွေနဲ့စစ်ဆေးပေးနေသလိုစီးကျိုနှလုံးနဲ့သွေးတို့ရောဂါတွေကိုပါတဘာတဲ့အခမဲ့ကုသပေးနေပါတယ်လို့ Community Fever Clinic Network ကဲတော်ဝင်ငယ်ဆရာဝန်ဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ်
။ကိုဗစ်ကာလမှာမလို့မိုဘိုင်း TV ဒင်းနေရဒီမရိုက်ချေဘူးလူစုလူဝေးဖြစ်ပါဆုံးလို့လေ။ကျွန်တော်ဒီ community viewer queen နဲ့ဒီ link ကတော့အခွင့်ပေါ့နော်အခွင့်ငါးပွဲလေ။အမှန်ရဘူးလားကဲနေတယ်ပေါ့နော်။ဒီကဒီချားနာလူနာကနေတစ်ဆင့်ကျွန်တော်ကဒီချားအဆုပ်ကြီးတော်ကတွဲနေမှာဆိုရယ်ဒီ viewer ချက်ပေါ့နော်။ဒီက TV လူနာလည်းကျွန်တော်ရှာခွေခြင်းလို့လေ။အားလုံး data ရရိုက်တာက400လောက်တော့ရှိပြီ။အားလုံးလေ၊ unit အားလုံးရိုက်ပါလေ။အဲမှာရောက်50လောက်တော့ဆက်တယ်။ဒီ positive ပေါ့နော်ဆိုတော့အခုကျွန်တော်တောက်လျှောက်တော့ဆက်ရိုက်မယ် Fever Clinic ဘုရားလည်းရှိအောင်မယ်အဲ့မှာဆိုရင်လူနာဖုံပေါ့နော်သွေးတိုးလည်းလာတယ်ဆီးကျိုးလည်းလာတယ်နှလုံးလည်းလာတယ်သွေးတိုးတွေဆီးကျိုးတွေနှလုံးနဲ့အကုန်ကုလို့ရအောင်လည်း supporting တွေပေးတာရှိတယ်ဒီ fan တွေဘက်ကပြီးသားတယ်တူနာတွေဘက်ကပတ်သက်နေတာရှိတယ်အဲ့ဒါကိုပြန်ဝင်ဖြည့်တယ်ပေါ့နော်ဆိုတော့ဒီကဒီ Fever တစ်ခုပဲကုလာဆိုပြီးကြောက်ပြီးတော့မလာဘဲနဲ့ဖြစ်မှာဆိုတော့လေအခုဆိုရင်တော့ Fever ယောဂချပွေပေးရဆိုပြီးတော့တော့ဆိုတော့ဒါသဘောကျတယ်
အခြေခံလူတိုင်းအားပေါင်းစုံနေထိုင်ပြီးကျန်းမာရေးစောင့်ရှောက်မှုအထူးလိုအပ်တဲ့စင်ကြေးဘုံရက်ွက်တွေနဲ့အထူးသဖြင့်လှိုင်းသာယာရွှေပြည်သားနဲ့မြို့တည်တွေမှာဖြားလာခုအခမဲ့ဆေးကန်းတွေမှာလူနာတွေကိုကြိရှုကူတာပေးနေတဲ့အခြေအနေကိုတော့လှိုင်းသာယာမြို့နယ်မြို့နယ်ခမ်းမမှာဖွင့်လှစ်ထားတဲ့ Fever Clinic ဆေးကန်းရဲ့တာဝန်ခံဆရာဝန်ဒေါက်တာနေမင်းထွတ်ကရှင်းပြပါတယ
်။လှိုင်းသာယာဆိုရင်ကျွန်တော်တို့လေးလပိုင်းကျွန်တော်တို့၁၇ရက်နေတွေဖွင့်ပြတာပေါ့နော်။အခုဆိုရင်ကျွန်တော်တို့လူနာပေါင်း1500လောက်ကိုကျွန်တော်တို့ကြီးခဲ့ပါတယ်။အခုကတော့ကိုဗစ်ပိုစတစ်တွေ့တဲ့လူနာတွေကလည်းတဖြည်းဖြည်းနေလာတယ်ပေါ့နော်။အာဒီချိန်ဒီမှာတော့တောင်းကြည့်ရဲ့အနေထားအနေနဲ့ပေါ့နော်။အဲကျွန်တော်တို့ဒီဖီဘာကလင်းနစ်ကဆရာဝန်တွေကအစ်စ်အနေထားနဲ့နေပါတယ်။အစ်စ်အနေထားနဲ့နေရင်လည်းကျွန်တော်တို့ပြည်သူတွေမှာနှလုံးသွေးသူစီးချို့ပေါ့နော်။ဒီဝေဒနာတွေခံစားနေတဲ့ပြည်သူလည်းရှိတယ်။အိုင်တရာလိုနေရာမျိုးမှာဆိုရင်တောင်တကုံလိုနေရာမျိုးမှာဆိုဘာတွေ့ရလဲဆိုတော့ဒီအခမဲ့ပရဟိတဆေးကန်းနေရာလည်းကိုဗစ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီဆေးကန်းနေရာပိတ်ရှာတယ်ဆိုတော့ဒီစီကန်းမျိုးမိကိုနေတဲ့နှလုံးပေးလို့စီးလို့ယောဂသမားတွေကိုကျွန်တော်တို့ဖီဘာကလင်းနစ်တွေကကျွန်တော်တို့ကဒီလူနာတွေကိုပါနောက်ပိုင်းကြည့်ပေးပါတယ်မြန်မာနိုင်ငံဆရာဝန်တွေနဲ့ကျွန်တော်တို့သူရဲ့ဥဆောင်မှုနဲ့ကျွန်တော်တို့အမျိုးသားတီဗီတိုက်ချက်ရေးနဲ့ပူးပေါင်းပြီးတော့ဒါသမားလူတွေအကုန်လုံးမှာတီဗီတန်ဖျားရှိတယ်ဆိုရင်ကျွန်တော်တို့ကဆရာဝန်ရဲ့စိုးပျက်ချက်နဲ့တက်မှန်ရိုက်တယ်ဒါပေမဲ့ဒီလုပ်ငန်းတွေလုပ်နေမယ်လေမူလရည်ရွယ်ချက်ဖြစ်တဲ့ COVID-19 ကိုကျွန်တော်တို့ကအလွတ်မခံဘူး
အခုကဘာကရောဂါ COVID-19 coronavirus ပိုကကူးစက်ပြန့်နှံ့ဆဲဖြစ်နေတာမို့လို့ပြည်သူလူထုအနေနဲ့လူထုထက်တဲ့နေရာတွေကိုရှောင်ရှားကြဖို့လက်ဖြစ်မနေသွားရမယ်ဆိုရင်လည်း mask နှာခေါင်းစည်းမျက်နှာကားတွေတက်ဆင်ကြဖို့လက်ကိုမကြာခဏဆေးကြောကြဖို့စေတနာဝင်တဲ့ဆရာဝန်တွေကအထူးသတိပေးပါတယ
်ဘောဆိုတော့ဒီနိုင်ငံတကာကတော့အခုဒီရောဖြစ်နေဆဲပဲကူးစက်မှုကလည်းမကြတယ်မလိုအပ်ပါနဲ့ပြန်သွားနေပဲတော့နေတာပေါ့နော်ဒီဒီဝန်ကြီးဌာနတမိုင်ဝန်ကြီးဌာနဆက်ပိုက်ထားတဲ့ဒီလမ်းညွှန်ချက်တွေအတိုင်းပဲဆက်လက်ပြီးတည်ထိုင်နေတယ်ပေါ့နော
်ဒါကတော့ဒေါက်တာကျော်မင်းထွန်းပါကမ္ဘာကယောဂကိုဗစ် -19 ဖြစ်ပွားတဲ့အချိန်မှာမြန်မာနိုင်ငံမှာဖြစ်များတဲ့ TB ယောဂဖြစ်ပွားမှုလျှော့ချနိုင်ရေးလူထုအတွက်အခမဲ့ဆေးကုသဝန်ဆောင်မှုပေးနေတဲ့ဒီ Fever Clinic တွေနဲ့အတူ Mobile TV အဖွဲ့တွေပူးပေါင်းဆောင်ရွက်နေပါကြောင်းတော့မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရွက်မှုလိုအပ်ချက်တွေအတွက် USAID American ဖွံ့ဖြိုးရေး Agency ကလည်းကူညီထောက်ပံ့ပေးနေပါတယ်လို့ရန်ကုန်ခြေစိုက်မြန်မာနိုင်ငံဆိုင်ရာ American သံရုံးကလည်းဒီသတင်းပတ်တွေမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်
ကိုဗစ်ကာလမှာတလားလောက်နောက်ကျပြီးမှအကြောင်းတွေကိုပြန်ဖွင့်ပေးလိုက်ပေမဲ့မဖွင့်နိုင်သေးတဲ့ကြံနေတဲ့အကြောင်းတွေယာနေချီရှိနေသေးတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထောမှာအခြေခံပညာအထက်တန်းအကြောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တွေဖြစ်တဲ့ဇွန်လမှာပြန်မဖွင့်နိုင်ခဲ့ပဲဇူလိုင်လတတိယပတ်မှာမှပြန်ဖွင့်နိုင်ခဲ့ပေမဲ့ကျန်းမာရေးသက်မှတ်ချက်တွေနဲ့မကိုက်ညီတာကြောင့်ပြန်မဖွင့်နိုင်သေးပဲဖြစ်နေတဲ့အကြောင်းတွေလည်းအများအပြားကြံနေပါသေးတယ်။မြန်မာတိုင်းနိုင်ငံလုံးမှာအခြေခံပညာအထက်တန်းကျောင်းစုစုပေါင်း 9,000 ကျော်ရှိတဲ့အထက်ကကိုဗစ်ကာလကျန်းမာရေးသက်မှတ်ချက်တွေနဲ့ကိုက်ညီတဲ့ကျောင်းပေါင်း 4,000 ကျော်ကိုသာပြန်ဖွင့်ခဲ့ပြီးတော့ကျန်တဲ့ကျောင်းတွေကတော့တလားလောက်ကြာတဲ့အထိပြန်မဖွင့်နိုင်သေးပဲဖြစ်နေရတယ်လို့အခြေခံပညာဦးစီးဌာနတရားညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ကျောင်းတွေကတော့လာလာဒီနေုံညွန်းနှန်းကိုတင်ကြားတင်ယူရတဲ့ကိစ္စတွေတော့လည်းကျောင်းမှုကျတော့တပြေးညီဖွင့်နိုင်ရင်တော့ပိုကောင်းတော့ပေါ့အခုပဲဒါမဖွင့်နိုင်တဲ့ကျောင်းမှုကျောင်းပေါင်းဒီ2000ကျော်ကမဖွင့်နိုင်သေးမဖွင့်နိုင်သေးတော့3000နီးပါးပါမဖွင့်နိုင်သေးတဲ့ခါကျတော့ဘယ်လိုအကြောင်းနေတက်ကိုဆရာကဟိုအရင်နှစ်နာနေလို့ဆရာတော့ယူဆတာပေါ့ဒါကြောင့်မို့ဟိုဆရာတို့တင်ပြကျင်လာတော့ဆရာတို့ဘက်ကလည်းလုပ်ပြီးတယ်တက်နိုင်လို့အလားပူပေါင်းဆောင်ရွက်တယ်ကျမ်းမာရေးနဲ့အားသောင်းဝင်ဌာနဒီလိုမျိုးနေပေါ်မှာသူတို့ကျမ်းမာရေးနဲ့အားသောင်းဝင်ဌာနကျောင်းတွေပဲကောင်းဆောင်ပြီးဖြစ်တဲ့ဟာကိုတိတိကျကျလေးဟိုလားဒါကိုယုံကြည်မှုရှိဖို့ကတော့လိုအပ်ပါတယ်ဟုတ်လားအဲ့လိုဒီသူတို့ကျမ်းမာရေးနဲ့အာသောဝိဒနာမြို့နယ်ဆောင်တွေကိုယ်တိုင်ခေါင်းဆောင်ပြီးစစ်တဲ့ဟာကိုကျမ်းမာရေးနဲ့အာသောဝိဒနာမယုံကြည်ဘူးဆိုဘယ်သူသွားယုံကြည်မှာလဲ
ကျမ်းမာရေးအစဉ်တတ်မှတ်ချက်နဲ့ကိုက်ညီပေမဲ့ပြန်မဖွင့်နိုင်သေးတဲ့အကြောင်းတွေလည်းရှိနေပြီးတော့အများစုကတော့ကြားပြည်နယ်နဲ့ဧရာဝတီတိုင်းမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတော့ပဋိပက္ခတွေကြောင့်အလုံးချုံရေးစိတ်မချရတဲ့ဒေသတွေကအကြောင်း၁၂ကြောင်းလောက်ကိုကျမ်းမာရေးတတ်မှတ်ချက်တွေစစ်ဆေးဖို့ကြံနေသေးတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါတယ်
ကျောင်းကတော့ဟိုပြည်နယ်ကျောင်းတွေကတော့ပုံမှန်ပဲအဲတချို့ကျောင်းတွေကတော့ဟိုစစ်စစ်ပုံမှန်လာနေတဲ့နေရာတွေရှိတယ်။အဲဒါအချိန်တွေကတော့သွားမဆက်နိုင်ဘူးပေါ့။ဘာသာအဖွဲပေါင်းဆောင်ဆရာမှကြတော့တချို့အဖွဲတွေကမသွားနိုင်သေးဘူးပေါ့။ဒီမဆက်ရသေးတဲ့ကျောင်းတွေတွေတချို့ရှိတယ်။ကျုပ်စစ်ပြီးမှတော့အဆက်မမြင်တဲ့ကျောင်းတွေလည်းကျန်နေသေးတယ်
။ကက်ယောဂကာလပိတ်ထားခဲ့ပြီးတဲ့နောက်ကျောင်းပြန်ဖွင့်ခွင့်ပေးလိုက်တဲ့အချိန်မှာပုဂ္ဂလိကကိုပိုင်ကျောင်းတွေလည်းပါပါတယ်။ကိုပိုင်ကျောင်း1000ကျော်မှတဝက်လောက်ပြန်ဖွင့်ခွင့်ပေးထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကအခုလိုပြောပါရစေ။
ကျောင်းပိုင်းကျောင်းကလည်း960လောက်တော့ဖွင့်နိုင်ပြီလို့ဆရာတို့ သိရင်ရတော့တွေ့ရတော့နော်သူ့ဘောင်တထောင်တဲ့တောင်ကြည့်သိရင်ရတော့တစ်ဝက်လောက်ပြန်ဆက်တော့ဘောတကယ်တမ်းကျအပြင်မှာတော့ကိုဖွင့်နေတာတွေ့ရတယ်
ထက်တန်းကျောင်းတွေအားလုံးကိုပြန်ဖွင့်ပြီးတလားလောက်အကြာမှာမှအလဲတန်းကျောင်းတွေကိုပြန်ဖွင့်နိုင်ဖို့စဉ်းစားမယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကပြောထားပေမဲ့ရှာနှင်းချီတဲ့ကျောင်းတွေမဖွင့်နိုင်သေးပဲဖြစ်နေရတာပါသေဆုံးသူ6ဦးအပါအဝင်ရောဂါပိုးကူးစက်သူ360ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်ခဲ့တဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့လည်းပညာရေးတာဝန်ရှိသူတွေကတော့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကူးစက်ရောဂါကကာကွယ်နိုင်ဖို့ကိုပူပန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတ
ယ်။ UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံထဲကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေနဲ့လူမောင်ခိုဖြစ်မတင်တာသူတွေကိုထိုင်းအနာဂတ်ကြီးကဇက်တိုက်ဆိုသလိုဖမ်းဆီးနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ COVID-19 ကပ်ရောဂါကြောင့်လုပ်ငန်းအတော်များများရပ်ဆိုင်းထားရတဲ့ထိုင်းနိုင်ငံမှာအခုအခါမြန်မာနိုင်ငံသားတွေအပါအဝင်အိန္ဒိယသုံးနိုင်ငံကအလုပ်သမားတွေကိုအကန့်အသတ်နဲ့ပြန်လည်ခံတော့မယ့်အကြောင်းကျင်းညာခဲ့ပြီးတဲ့နောက်မှာပဲတရားမဝင်နေဆက်ချက်တော်ဝင်ရောက်လာသူတွေတိုးလာနေတာပါ။ထိုင်းမြန်မာနယ်စပ်ကန်ထနာဘူရီမဲဆောက်နဲ့ချင်းရိုင်ခရိုင်တွေမှာလည်းတရားမဝင်မြန်မာနိုင်ငံသားတွေနဲ့အတူလူကုန်ကူးတဲ့ဒိုင်းဝင်တွေမတင်ငါသူတွေကိုလည်းဖမ်းဆီးမိတာတွေရှိနေကြောင်းထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရယ်။ထိုင်းအခြေစိုက်အလို့သမားကူညီရေးအဖွဲ့ AAC ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့မကြသေးခင်ကစလို့လုံခြုံရေးတိုးမြင့်ထားတဲ့ထိုင်းနယ်စပ်မှာဖမ်းဆီးအရေးယူနေတဲ့ဆိုတဲ့အခြေအနေတွေကိုအခုလိုရှင်းပြပါရယ်။
အဲ့နေတဲ့ကြောင်မှာတခုဆိုထိုင်းစစ်တပ်ကပိုက်စိတ်တိုက်ပြီးတော့ကင်းလက်ကင်းပတ်ပြီးတော့ဟိုကျွန်တော်တို့ပိတ်ဆို့တင်းနေတဲ့ကြပိတ်ဆို့ပြီးတော့ဖမ်းဆီးနေတာကိုတွေ့ရတယ်။အဲ့တော့မြန်မာနိုင်ငံထဲမှာလည်းရက်ပြီးဖို့ကကျွန်တော်တို့သုံးသက်ကြည့်လိုက်တော့ခုမြန်မာနိုင်ငံထဲမှာလည်းအလုတ်ပိုင်ခွင်လန်းနေရနေပြီးတော့ကျွန်တော်တို့ဟိုနေတိုင်းအုပ်ပိုင်စားသောက်ဖို့အတွက်ရက်ပြီးဖို့ခက်ခဲတော့ကြတော့ကျွန်တော်တို့ပြန်ပြီးတော့ရတဲ့နည်းလမ်းတွေနဲ့ပြန်ဝင်လာ။အဲ့ဒီမှာပဲခိုးဝင်နေဆိုပြီးတော့ကျွန်တော်ဖမ်းဆီးခံရပြီးတော့အခုဆိုရင်ကျွန်တော်တို့ခိုးဝင်မြန်မာလူ့သမားတွေက6,000တိတိ6,000ကြာခံရတာရှိတယ်။အဲ့တော့ကျွန်တော်တို့6,000နေပါပါလာတာပေါ့နော်။အရင်တော့ဆိုခိုးဝင်နေဖမ်းမိတယ်ပြန်ပို့တယ်။အခုအဲ့လိုမဟုတ်ဘူး6,000ချတည်တယ်6,000ချတည်တယ်ပြီးတော့ဘလက်လစ်ပေးခံတည်တယ်နာမည
်ပြီးခဲ့တဲ့တနင်္ဂနွေညပိုင်းကလည်းထိုင်းမြန်မာနယ်စပ်ကန်ထနာဘူရီနောင်လူကျေးရွာအမှတ်7အုပ်စုနယ်မြေတွင်အမှတ်3နယ်ကြားဆောင်စစ်ဆေးဂိတ်ကအဖြူရောင်ပစ်ကတ်ကားကိုတားဆီးစစ်ဆေးခဲ့ရမှာကားထဲမှာလိုက်ပါလာတဲ့နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား14ဦးကိုစစ်ဆေးတွေ့ရှိခဲ့ပြီးကားမောင်းသူထိုင်းနိုင်ငံသားနဲ့အတူလူမောင်းကိုသူတွေဖြစ်တင်ကမကဲသူမြန်မာနိုင်ငံသား2ဦးကိုလည်းထိုင်းရနာပိုင်းလေကဖမ်းဆီးခဲ့ပါတယ်။လူမောင်းကိုဖြစ်မတင်ကသူတွေကိုတော့လူပုံကုမှုဥပဒေနဲ့အရေးယူခဲ့ပြီးမြန်မာနိုင်ငံသား14ဦးကိုတော့ကဲယောဂထိန်းချုပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ကြောင်းကဲထနာဘူရီရဲမှုကပြောဆိုခဲ့ပါတယ်။ဒီနေ့ကနေနဲ့မှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်နယ်ဆိုင်မြို့နယ်ဝင်းဖန်ခံနေဆက်ကားလမ်းမှာအထောက်ထားတော့ပါတဲ့မြန်မာနိုင်ငံသား၄ဦးကိုကားတစ်စီးနဲ့တယ်ဆောင်လာတဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံတပ်ကြီးရင်ကနေဆက်စစ်ဆေးရေးဂိတ်မှာလည်းမြန်မာနိုင်ငံသား၄ဦးကိုထိုင်းဘက်ကတပေါင်းဝဲနှုံးစီနဲ့အခကျင်းွေယူပြီးဘန်ကောက်မြို့ကနေနေဆက်ကိုခေါ်လာတဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးရေးယူခဲ့ပါတယ်။ကတ်ရောဂါကာလအလုတ်ကိုင်းနဲ့စောင့်ဝင်နေရေးအခက်အခဲတွေကြောင့်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းမကြသေးခင်ကစလို့ထိုင်းနေဆက်ကနေတဆင့်တရားမဝင်မြန်မာနိုင်ငံကိုပြန်သူတွေရှိနေသလိုအလုတ်ကိုင်အခွင့်အရေးတွေအတွက်ထိုင်းနိုင်ငံကိုလာဖို့ကြိုးစားနေသူတွေပါရှိနေတာကြောင့်လူမောင်ခိုရဲ့တားကောင်ဖြစ်ရမယ့်အန်ဒီရယ်ကိုလည်းကြုံနေရတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုတ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကလည်းပြောပါရယ
်အခက်အခဲကိုခွင့်ကောင်းယူပြီးတော့ခုနဖွဲ့ထားတယ်ပေါ့ဟာပို့ပေးမယ်ပါညာဆိုပြီးတော့လုပ်တဲ့ဟာတွေပေါ့နော်အဲ့လိုလုပ်ပြီးတော့မှခေါင်းပုံဖြစ်တဲ့ဟာမျိုးတွေကအာဖြစ်မယ်ခုံဟိုလူမောင်ခိုကိစ္စတွေပေါ့ဒါတွေကတောက်လျှောက်ခုဆိုလို့ရှိရင်ဟာဟိုရက်တည်းရဆိုလို့ရှိရင်လည်းမိတာပဲနိလူရတဲ့ရုံလွယ်ဆိုတာလည်းဗျာအခက်အခဲဖြစ်နေတဲ့ခါကျတော့ကြာရပေါ့ကောက်လို့တင်နေတဲ့တို့တွေကအသက်ရှင်နေတဲ့လောက်ကြဟိုဘယ်လိုကောင်းလဲဆက်တွေ့ပြီးတော့ထုတ်ပြကြတာပေါ့နိ
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်စ်နိုင်ငံစီးရင်ထဲမှာထည့်သွင်းဖော်ပြထားတာပါ American and a Jai Winitanaya, a CN Kazago Tokya get it. Yaman and a Jai Winitanaya, Tokya Jamaro. Lugo Gumu Taka Yima, Yaman and a yes, Sanga Chatigo, a team of Yuga, Josu Redalu, Yaman and Yama, Patipakari Jow, Nia Songwa Yadu, Yala Bime, Lugo Kuka Yadu, Tazam of Piao, Titi Yao, Tasi Nanga Jangule, Josu Tavare, Jamama Ema, Tayaman, Nizagan, the Rin people Niava.
American Day Radio Net Union Tanja Sisinigo, American Piazu, Washington Murogani, Tolan Benivari, American Piazu, COVID-19 Yoga, Gustavian Wamu, Yavo Chinijang, Pio Radio Net Yotan Sisinigo, Jayi Bones and Piangu, Tolan Beniava, Radio Sisinigo, Menet Chonagani, Conanai Tine, Nagonagani, Senai Tinivari, Tolan Benivari, Yumi Tanja Sisinigoro,
နေ့စဉ်ညခုနှစ်နာရီကနေခုနှစ်နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗျ။ဖီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုးရုဆောင်တို့ဖြင့်ဖီအိုရဲ့ တယ်လို့သဘောတူညီချက်တွေမရတဲ့အတွက်ကြောင့်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကထောက်ပံ့ရေးအစည်းအဝေးတွေသမ္မတအမိန့်ညွှန်ကြားချက်တွေထုတ်ခဲ့ပါတယ်။အန်ရှာစထရိုက်သတင်းတော်ဦးတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။
I'm taking action to provide an additional
$400
Unfortunately,
the president's executive orders described in one word.
စိတ်တော့မကောင်းပါဘူး။သမားရဲ့အမိန့်ကြီးကိုစကလုံးတစ်လုံးနဲ့ပြောရရင်မဖြစ်စရာသိသိနှုတ်တယ်။သုံးလုံးပြောရရင်တော့အလုံးမဖြစ်ဘူး။သိအားနေတယ်။နောက်သိကြည့်မြောင်းနေ။တကယ်တမ်းကျဘာမှအလုံးမဖြစ်ပါဘူး။သမားရဲ့အမိန့်ညွန်ကြားချက်တွေထဲမှာလာစာတွေကနေလိုလျောက်နှုတ်ယူတဲ့လူမှုဖူလုံရေးနဲ့ကျမကြီးဆောင်းလျှောက်စိတ်ထောက်ပံ့ခြင်းတွေပေးစရာမလိုတော့ဘဲလေးလောက်ဆိုင်ရနာတွေပါဝင်ပါတ
no money for to help us with elections, no money to help us with the post office.
လူကပွဲအတွက်ကူညီပံ့ပိုးမှုပတ်စံမပါပါဘူး။စားတိုင်းလုပ်ငန်းတွေကိုပံ့ပိုးကူညီမဲ့ပတ်စံထည့်မထားပါဘူး။ကလေးတွေရဲ့အစားအသောက်တွေအတွက်နည်းလေးပဲထည့်ထားပါလေ။ပါကူမပါပါဘူး။အိမ်နေပေါ်ကနှင်ချခံရမဲ့သူတွေကိုကူညီဖို့လည်းမပါပါဘူး။အများကြီးခြံထားတာတွေ့ရပါတယ
်။အိမ်ပြည်တော်စီးပွားရေးချန်ပီယံလေရီကတ်ဖလော်ရိုလိုဆိုရရရှိတွေကတော့ဖက်တော်မှာသဘောတူညီချက်ရအောင်မလုပ်နိုင်တဲ့အချိန်ဒီလိုအနေထားမှာသမ္မတဘက်ကချက်ချင်းရည်ယူဆောင်ရွက်ဖို့လိုအပ်တဲ့အတိုင်းလုပ်ခဲ့တာဆိုပြီး ABC ရုပ်သံကိုပြောပါတယ
်။ The Democrats rejected various compromises at least twice.
ဒီနေ့ညညတော်များများဒီမိုကရက်ဘက်ကရင်းပယ်ခဲ့ပါတယ်။ကျွန်တော်တည်တလောက်နှစ်ချိန်မှာသမ္မတဘက်ကသူ့ဘာသာလိုရတော့မယ်လို့ခံစားမိပြီးအချိန်မီလုပ်ခဲ့တာပါ။ဒါကယာယီအားဖြင့်အကောင့်ထဲပေါ်လိုက်တာတော့ဟုတ်ပါတယ
်။ဝေဖန်တဲ့သူတချို့ကတော့သမ္မတထရန့်ရဲ့မိညွန်ကြားချက်ဒီဘလောက်ဒီဥပဒေနဲ့ညီတယ်လဲလုတ်ပိုင်ခွင့်ကိုတရားရည်အရရင်ဆိုင်ဖြည့်ဆင်းကြဖို့မျှော်လင့်ထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဥပဒေအရအသုံးစရိတ်ဥပဒေတွေကိုလွတ်တော်ရဲ့အတည်ပြုချက်ရယူရပါတယ်။ဗဒါရေးဝန်ကြီးစတီဗင်မန်နူချင်းကတော့သမ္မတထရန့်အနေနဲ့သူ့ရဲ့ဥပဒေချန်ပေးတဲ့တိုင်ပင်ပြေးလုတ်ပိုင်ခွင့်ရှိတဲ့အတိုင်းလုပ်လိုက်တာလို့တတင်းကလေးတွေက Fox ရုပ်သံကိုပြောဆိုပါတယ်။တတင်းလာလေးကတော့သမ္မတရင်ပြူတော်ကအမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်အရေးကိုညင်ထောက်ပံ့ရေးအစီအစဉ်တွေအတွက်အတိုင်းခံဒီမိုကရက်တီနဲ့နောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ကြိုဆိုတဲ့အကြောင်းနဲ့သဘောတူညီချက်တစ်ခုရရေးအသုံးစိတ်တိုးပြင်းမှုဆန္ဒရှိတဲ့အကြောင်းအရေးအမြတ်ပြောဆိုပါရဲ။ကူညီထောက်ပံ့ရေးအစီအစဉ်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဘက်ကဆွေးနွေးပွဲတွေမအောင်မြင်ဖြစ်ရတာကတော့ ထက်လွတ်တော်အမတ်လူနည်းစုခေါင်းဆောင်ချက်ရှင်မားနဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီတို့ကိုသမ္မတကပြည်တင်ထားပါတယ်ကျွန်တော်သိမ်းဆိုင်ပါခင်ဗျာ
ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။လူမာလာရှိရနေ့မှာကျင်းပဖို့စီစဉ်ထားတဲ့2020ပြည်ပါတီဆိုဒီမိုကရေစီအတူတူရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အကြီးအတွက်၅ခန်းပတ်ဝန်းကျင်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရဘဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်။ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခမ်းအနားကဘယ်လောက်အရေးပါပါလဲ။သူတို့မဲပေးတဲ့အခါမှာဘယ်အချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖို့ရှိပါသလဲ။အမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖို့ရှိပါသလဲ။စာရာတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်။ The Fifth Pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်။ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးထားတာပါခင်ဗျာ။
ကိုနေဝင်နိုင်တဲ့မခင်လေးငယ်ဗီဒီယိုစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗျဟုတ်က
ဲ့ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဆုံးတွေ့မဲပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေတော့အဲ့ဒီအချိန်ကြမှာအသက်ပြည့်နေဆိုတော့ကျွန်တော်သိထားသလောက်ဒီရွေးကောက်ပွဲမှာပထမဆုံးတွေ့မဲပေးမဲ့လူကြီးအတွက်က၅တန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်သိထားတယ်အဲ့ဒါဟုတ်ပါလား
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ဒီစီးထုတ်ပြန်တုန်းကတော့ကျွန်တော်၅တန်းမိမိရှိတယ်ပေါ့လေနော်ဥမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဟိုပေါ့2020ဒီဇင်ဘာလအထိကိုသူကဟိုပေါ့အဲ့ဒီလောက်အထိကိုသူကစောက်ထားတာပေါ့လေစီးရင်းကိုအဲ့တော့အခုကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရေးအတွက်ကတော့အနည်းငယ်ရော့သွားနိုင်တဲ့အနေထားတော့ရှိနေမယ်လို့ထင်ပါတယ်ခင်ဗျ။အတူပဲမယ်လို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅တန်းလောက် first time voter 5တန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျ။ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီ၅တန်းဆိုတဲ့အရေးအတွက်ကမနေဘူးပေါ့နော်။ပထမဦးဆုံးတင်နေပေးမယ်လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာပါမယ်။မက်ကင်းလင်းငယ်တို့ကကြတော့ဂျူးကော့ပွဲမှာနိုင်ငံရေးမှအမျိုးသမီးတွေရဲ့ခံကဏ္ဍအမျိုးသမီးပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
။ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါတယ်ရှင်။အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးရောမဟုတ်ဘူးပေါ့ဒီတိုင်းရင်းသားဒေသတွေနောက်ဝေးတဲ့ဒေသတွေမှာပေါ့နော်ကျမတို့ရဲ့စီမံချက်ဧရိယာမှာပါတဲ့ဒေသတွေမှာကျမတို့ကမဲဆန္ဒရှင်ပညာပေးအေးလုံးလေးရှိရဲ့အများတော့သင်တန်းတွေလုပ်ထားဖို့ကိုကတော့ကိုဗစ်ကာလဖြစ်တဲ့အတွက်အဲဒီ Facebook စာမျက်နှာတွေကနေပြီးနိုင်ငံသားအသိပညာပေးဟာတွေလုပ်တယ်နောက်တချို့ Zoom meeting နေနဲ့ဒီဒေသမှာရှိတဲ့လူတွေကိုသင်တန်းပေးသူတို့ကတစ်ဆင့်ဆင့်ပွားတာမျိုးတွေလုပ်တယ်ရှင်အဲဒီမှာအမျိုးသမီးကတော့အနည်းဆုံးသင်တန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့နော်ဒါမျိုးတွေလုပ်ထားပါတယ်အဲဒီ first time voter ကတော့အသက်အရွယ်အရ first time voter လို့အခုစီးရင်ထုတ်ပေးမယ်တကယ်ကျွန်တော်တို့ဒီတွေ့အဲလေးလာတွေ့ရှိချက်သင်တန်းနေရာအတွေ့အကြုံတွေကအဝေးလံခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကအမှတ်ပုံတွေမရှိတာဘူးမရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015ကလည်းမဲမထည့်ရတဲ့လူတွေပေါ့လို့ဆိုလည်းဒီ2020မှာတော့မဲထည့်နိုင်မှုကျွန်တော်တို့သင်တန်းနေရာတစ်ဆင့်အဲဆွဲဆောင်နေပေါ့နော်နောက်အပညာပေးရဲအဲ့ခါသူတို့တွေလည်းဒီ first time voter အုပ်စုတွေမှာတော့ပါတ
ာပါတာပေါ့ဥမဒါဒါစိတ်ဝင်စားကြတယ်အသက်ပြည့်တာကြောင့်မို့အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲငိုတုံးကအချိန်ဒီအကြောင်းကြောင့်မဲမပေးခဲ့ဘူးလေလူကြီးဒီလဲပဲဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါသွားတာဖြစ်တာပေါ့လို့ဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာမနေဘူးဆိုတဲ့အခါကျတော့ဒီပထမဆုံးကြိမ်မဲပေးတဲ့လူတွေမဲပေးကြဖို့မဲလို့ဟိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရှိပါတယ်လို့ပြောနိုင်ပါလဲ
အဲကျွန်တော်တို့ဒီကိစ္စကတော့ဒီမိုကရေစီကိစ္စဖြစ်သွားတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီလို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်းတွေပါဝင်ရမယ်လူကြီးညရှိတယ်လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတဲ့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျတကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကကျွန်တော်တကယ်ကိုများတဲ့အီအတွက်ဖြစ်ပါတယ်အဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုတွေဒီကကျွန်တော်ရှုံးရှုံးသွားတာပေါ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter က မှာအရေးကြီးတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့ကမြင်နေပါတော့။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီတကြိမ်မဲပေးပြီးတော့လို့ရှိရင်လည်းသူတို့ကနောက်လာမယ်လာမယ်ရုပ်ောက်ပွဲတွေမှာအစဉ်ဆက်မဲပေးကြမယ်သူတွေဖြစ်တယ်။အဲဒါကြောင့်မလို့ first time တွေကသူတို့ကဒီမဲပေးတဲ့အနေအထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကျလို့ရှိရင်လည်းမဲကိုအစဉ်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့အားနည်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပေးရလဲဒါမျိုးတွေမတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တမိတဲ့တမိတဲ့ကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပုံကိုကျွန်တော်တို့ကအထောက်အပံ့မဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျမကင်လင်းရဲ့ရောဒီပထမဦးဆုံးချိန်မဲ့ပေးဖို့အကျိုးဝင်သူတွေမဲ့ပေးဖို့ကိစ္စဒီဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့မြင်ထားပါလဲ
။ဟုတ်ကဲ့ဒီနိုင်ငံသားတွေမဲ့ပေးဖို့ကတော့ဒီကျွန်တော်တို့အနေနဲ့ကတော့ပထမအချိန်မဲ့ပြပြပဲတဲ့အခုမဲ့ပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲ့ပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲ့ပေးစီချင်တာပါပဲ။ဒါမဲ့ဒီ theory တွေနောက်ဟိုဘယူစားချက်ဒီအရာ first time ဗုဒ္ဓရာဘာတွေအတွက်အရေးကြီးလဲဆိုခုနလိုနိုင်ငံရေးအလှည့်အပြောင်းကိုလည်းဖြစ်သွားနိုင်တယ်ဗောခုနလိုနိုင်ငံရေးပါတီရဲ့အနေနဲ့ဆိုရင်တချို့အာဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတစ်ခုခုပေါ့ဒါမှမဟုတ်လည်းတစ်ခုတစ်ခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်သက်နိုင်ထားခဲ့ရင်အနိုင်ရရဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ဗောသို့တော့ first time ဗုဒ္ဓရာရဲ့ reset ဟိုရလက်ကကြသူတို့ဆန္ဒမတိရသေးဘူးဆဲအခါမှာဒီဒီအတိုင်းအခံပါတီဖော်မလာပေါ့နော်ဒီ
နောက်ထပ်ပါတီအခုခုပေါ့
အပြတ်အသတ်မနိုင်ထားသေးတဲ့ပါတီတွေကဒီ first time ပုံစံကိုဦးစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ရွေးကောက်ဝင်နိုင်ဘာလုပ်မယ်ဆိုတာကိုများသွားပြင်းမဲဆွဲလေးရှိရပေါ့ဒါကြောင့်ဒီ first time ပုံစံတွေကဒီရွေးကောက်ဝင်ရလက်အတွေ့လဲသူကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေအထားမှာရှိ
တယ်တိတ်ကိုရေးပါတယ်ဆိုတာပဲဟုတ်ကဲ့ခင်ဗျာဆိုတော့ကိုနေဝန်နိုင်ကိုနေဝန်နိုင်တို့တည်ထားသလားအခုကကိုနေဝန်နိုင်တို့ကဒီမဲဆန္ဒရှင်နေနေပညာပေးတာထိဆက်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးတွေမဲပေးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါဆိုဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြမ်းဖျင်းကိုနေဝန်နိုင်တို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်၃မျိုးလောက်တော့ဖွဲ့ပြီးတော့မှပြောရမယ်ခင်ဗျနည်းနည်းရှင်းရှင်းဝေးပြောရမလားမသိဘူးခင်ဗျဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံရေးစိတ်ဝင်စားတယ်မဲဘယ်လိုပေးရမလဲဆိုတာလေသိတဲ့အုပ်စုနောက်တစ်ခုကကျတော့ကျွန်တော်နိုင်ငံရေးစိတ်ဝင်စားတယ်ဒါပေမဲ့မဲဘယ်လိုပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာလည်းမဲပေးတဲ့စနစ်လည်းတော့မသိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေ့ရပါတယ်ခင်ဗျအဲ့တော့ဒီ၃စုထဲမှာနိုင်ငံရေးလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လည်းပါဝင်မယ်မဲလည်းပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နဲနေသေးတယ်ခင်ဗျအထူးချင်းမျိုးကြီးပြကြီးမှာပေါ့လေရှမ်းပြည်မှာပြောမယ်ဆိုတော့ကျွန်တော်တို့မျိုးကြီးမှာတိုင်းတုံတို့တချင်းလေးတို့အဲ့ဒီကလူတွေပဲကျွန်တော်တို့ကမဲပေးတာစိတ်ဝင်စားတယ်။ကျန်တဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကနော်နော်စုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးတွေစင်ခေါ်မှုတွေပေါ့လေ။ကျွန်တော်တို့ကပြန်တူပြရဖြစ်ချင်တာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်စင်ပွားလုပ်သွားချင်တာပေါ့လေ
ဒါ
ပေမဲ့လို့လည်းကျွန်တော်တို့မှာစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်းကျွန်တော်တို့အကြံပေးပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မဲဘလို့ပေးရမလဲဆိုတဲ့အုပ်စုကနေတယ်ကျွန
်
တော်တို့မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီထဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမင်းရောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကပါပေါ်ဗိုလ်တက်ဂျူကေးရှင်းတွေလောက်ရတာလွယ်တယ်ကျွန်တော် training ဖက်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဟိုဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့
ဒီဟိုအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှကျွန်တော်တို့တော်တော်လေးကိုပါပေါ်ဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ marketing လေးတွေကကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကျတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရော marketing လေးဘယ်လိုရှိတယ်ရုပ်ောက်ပွဲကိုစိတ်ဝင်စားကြရလား
အာဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ရှင်သို့တော်လည်းသူတို့စိတ်ဝင်စားပေမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းတာပေါ့ဥပမာရွေးကောက်ပွဲရှိရတာသိတယ်သို့တော်အဲ့ဒီမှာကအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတဲ့ဟာမျိုးဆိုတုံ့ပြန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီ pre back ပြည်နယ်ဒေသတွေမှာဆိုရင်အမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာကတော့ကဒီပုံမှန်အခြေအနေရှိရပေါ့နော်ဒီစာဝတ်နေရေးလည်းအရင်မလုံးပန်းအောင်ဘာညာဆိုရင်တော့ အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရင်ဝေးလံခံပြရတဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကအဒီမခုနဆရာပြောသွားသလိုပဲမသိလို့မပေးရတွေလည်းရှိတယ်တချို့ကလည်းသိပင်ပဲလည်းပဲမပေးနိုင်ဘူးပေါ့ဒါပေမဲ့ကျမတို့ဒီဖြစ်စေတင်တာကတော့မျိုးပေါ်မှာပဲဒီဝေးလံခံပြရတဲ့နေရာတွေရပဲဒီပရိဘက်ခဖြစ်တဲ့လူတွေပဲဒီရွေးကောက်ဝယ်မှာအဓိပ္ပာယ်ရှိတဲ့မဲပေးခြင်းဖြစ်ဒီတင်ပါတယ်အဲဒီမဲရွေးကောက်ပွဲနေ့မဲထည့်ရမယ်ဆိုမဲယုံသွားပြီးတော့မဲယုံပါဝါရောက်မှာဘဲတခုဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့စိတ်ခင်းတဲ့ဟာတခုကြီးဒီမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအသေးပဲရှိရှိနဲ့ဖြစ်စေခြင်းနဲ့အဲ့လိုမျိုးဖြစ်ဖို့တော့ကျွန်တော်တွေလည်းစူးစမ်းနေတယ်ဒီတစ်ပြေးတစ်ပြေးတော့ဆက်စူးစမ်းအောင်ပါလို့ရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော်အော်ဒီတချို့ကဒီမဲပေးခြင်းအရာရာမှုတိတ်မသိရဲ့လူအနေထားရည်တွေ့ရပါတယ်ရှင်
နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ဒီတော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲဒီတော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ကလူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့အဲ့လိုဆွေးနွေးတဲ့နေရာမှာဗာများသိကြရလဲမသိဘူးကျွန်တော်အဓိကဒီနေရာမှာနေချင်တာကဒီပထမဆုံးကြိမ်မဲပေးမဲ့လူတွေဟလာအသက်ပြည့်လို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့ခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ကဘာတွေလုပ်ထားတယ်လို့ကိုနေဝင်နိုင်လို့သိထားတယ
်ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတိတ်ဆုံပွဲမှာလဲပေါ့နော်ကျွန်တော်ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုကျွန်တော်ဟောပေါ့အလင်းတင်လို့ပေးချင်တာကလေကျွန်တော်တို့ mail ပေးခွင့်ရရှိဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message ထဲမှာခုနိမယ်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 29နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ် August 9ရက်ထိသူကထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခုံမှုရှိနိုင်တာကဗာလဲလို့ပြောတဲ့ခါမှာအရင်တုန်းကဒီ message ထဲမှာပါဝင်ရှိဘူးလေလို့ရှိတယ်ခုနဆက်မခလင်းရပြောသွားတဲ့မပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မပုံတင်မရှိလို့တွားပြီးတော့မှမဲဆင်းတဲ့မှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝင်းလိုက်ခေါင်ပြတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့လိုဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဖက်တန်းမှာတင်ပေးကျွန်တော်တို့ဒီအလုတ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှအင်တာဗျူးတွေတွားတဲ့အခါမှာဘာတွေ့ရလဲလို့ပြောတဲ့အခါမှာအလုတ်သမားတော်တော်များများဒုတိယဝိုင်းဒီမှာနေထိုင်တဲ့လူတော်တော်များများမှာမပုံတင်ရှိမနေကြဘူးခင်ဗျာမဟုတ်တယ်မရှိတဲ့ခါကျတော့သူတို့တော့မပြောရဘူးမဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းတဲ့မှာပါဖို့တော့မသိတော့မပြောရကြတဲ့အနေအထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်နဲ့ပြည့်ပြီလို့ပြောတဲ့ခါမှာမပုံသင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှင်နဲ့ပြည့်ပြီးတာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံသင်တန်းရတဲ့အနေအထားမျိုးလိုမျိုးမရှိနေဘူးကျွန်တော်တို့ပါလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှာမပုံသင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ဆက်ရှင်နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှကစားရရဲ့ကြေးကွန်မရှင်ကိုတွားပြီးတော့မှ message ဟောပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီ message ထည့်ပေးဖို့အတွက်ကိုကျွန်တော်တွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်ဆင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော
်အဲ
့တော့သူကမပုံတင်ရှိမှ message နဲ့ပါမှာမဟုတ်ပဲနဲ့ session ကြီးပြည့်တယ်ဆိုတဲ့အထောက်အပံ့ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံ3နဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဒီ
ကဟောတော့ကျွန်တော်ရုပ်ကောက်ဘက်ကော်မရှင်ကတော့ကျွန်တော်25နေ့ August 9ရက်နေ့သူတို့ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါကကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ Mackling ရောဒီ commission ဘက်ကလုပ်ထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနဲ့ပြောထားတဲ့ပြင် Mackling တို့ထပ်တည်ထားတာ။ဘာများရှိသလဲဒီလူတွေနေပေးပိုင်ခွင့်မဆိုးဆိုးအောင် commission ဘက်ကဘာတွေနဲ့အခိုင်အမာလုပ်ထားပါလဲ Mackling ။
ဟုတ်ကဲ့ပေါ့မဲစင်းကနအရေးကြီးတာမဲစင်းရေပေါ့နော်မဲစင်းရဒီပြီးခဲ့2015ကလည်းမဲစင်းနဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲစင်းမခိုင်ပါဘူးလို့မဲစင်းနဲ့မပါတာလို့မျိုးစုံရှိတော့ဒီရွေးကောက်ပွဲကော်မရှင်က2020မှာတော့မဲစင်းကိုတော်တော်အားဆိုင်လုပ်ထားတော့တွေ့တယ်ရှင်။နောက်တစ်ခုကအရင်ကဆိုရင်ကျမတို့ကမဲစင်းရအိမ်တော်စုစရာကိုအခြေခံလုပ်တဲ့အခါမှာအိမ်တော်စုစရာရှိရမျိုးနယ်မှာပဲကိုယ်နာမည်ကမဲစင်းပါရယ်ပေါ့နော်။ဒီရွှေပြောင်းတွေများရဲ့ပြည်ပြည်ရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့။ကိုယ်အိမ်တော်စုရင်းရှိရဲ့ရဲရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်။မဲစင်းဆိုလေအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နှောင်းစရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲရွေးကောက်ပွဲကလာလောက်ဒီနေလောက်တဲ့လူတွေဆိုသူတို့စည်ရင်ထည့်ထားကောက်စင်ကာလာပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲရင်တော့ဘယ်လိုလာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီး
ဟုတ်ကဲ့ဆိုတော့အကြံဉာဏ်ပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အချိန်တွေထက်တော့နည်းနည်းပိုပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပိုပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးရှောင်းတော့စူးစားပြီးကောက်ထားတာတွေ့ပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဦးနိုင်ဒီပထမဦးဆုံးချိန်မြေပြည်နဲ့မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြံဉာဏ်အပြင်တို့ဟလာဘဲပါတီဘဲကိုယ်စားလှယ်ကိုဘဲပေးမလဲလို့တို့စဉ်းစားကြတဲ့အခါမှာအဓိကဘဲအချက်ကို မူတည်ပြီးတော့စဉ်းစားရကြတယ်လို့ကိုနေဝင်နိုင်လို့ဒီထားတယ
်ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟုတ်ပါတော့။ဟိုရန်ကုန်တိုင်းဒေသကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ်ခန့်မိထိတ်တွေကိုပို့ပြီးတော့မှအလိုရှိကြရပါလေ။ဟုတ်ကဲ
့။ဒ
ါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်နေပါလေ။ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေကိုအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လူချင်းတဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။ဥပမာလူငယ်ဖြစ်ရမယ် international ကျွန်တော် standard အနေနဲ့ဘာပေါ်ဟိုကျွန်တော်နိုင်ငံတကာနဲ့ချိဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြီးလို့ရှိရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်ကိစ္စပေါ့လေခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းနေခုတ်တဲ့ကိစ္စဆို movement တွေလုပ်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပိုစိတ်ဝင်စားတယ်ဒါပေမဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီလက်ဆုံနယ်ဖက်မှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူတွေလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျအဓိကသူတို့ကကြတော့ livelihood ပဲကို young struggle လုပ်နေကြတ
ာဘဝတမူဝန်ကြောင့်အဓိက
ဟုတ်တယ်ဘဝအတမူဝန်ကြောင့်တော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုဘုံကိစ္စမျိုးတွေပြီးလို့ရှိရင်နေနေဒေတာလုံခြုံရေးကိစ္စမျိုးတွေပြီးလို့ရှိရင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွင်လိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့ဟောကျွန်တော်တင်နေမှာတော့မှဟိုဘလို့ဆွေးနွေးကြတယ်လဲဆိုတော့ရုပ်ောက်ပွဲလူငယ်ကစိတ်ပြတ်တယ်ပေါ့န
ော်
ဘာလို့လဲလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စလဲလောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံကြီး topic တော်တော်များများကြတိကျင်းပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထူးကြတယ်ဟိုကျွန်တော်တို
့ထူးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးတုံးထူးနေတာတကယ်တော့လူငယ်တွေမျောမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော် negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေဒီစီကနေကျွန်တော်တို့ကြားရတဲ့အလေးတွေဖြစ်ပါတယ်ခင်ဗျဆို
တော့ခလိငယ်ကြီးမျိုးသမီးမဲဆန္ဒရှင်တွေကရောအကြံတရားဖြင့်ပါတီကိုရွေးတာမှာကုစလေကိုကြည့်တာမှာဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်နေပေးဖို့စဉ်းစားကြတယ်လို့ကြည့်ထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျမတို့စဉ်းစားရတယ်ဆိုလို့ရှိရင်ကျမတို့အမျိုးသမီးတွေရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးကိုမဲမဆွဲပေးနေပါစေပေါ့နော်ဒီအမျိုးသမီးအနေနဲ့ဒီဘဝတွေကုန်သင်းနှုံးလိုဟာမျိုးတွေနောက်အကလေးတောင်းသွားတဲ့ကိစ္စမျိုးတွေနောက်အကမီကဲမပါရဲပေါ့နော်ဒီစားတော့လုံးလုံးဖို့ဟာမျိုးတွေအဲ့လိုဟာမျိုးတွေဒီရ
ည်ရွယ်ချက်ရှင်တဲ့တက်ရှင်တဲ့အစားစား
ဟုတ်ကဲ့ဟုတ်ကဲ့ဟောအဲ့လိုဟာမျိုးတွေကိုဒီအဲမူဝါဒရေးထားပြီးလုပ်ပေးမယ်လို့ပြည်ပေးတဲ့လူတွေရှင်တော့အမျိုးသမီးမဲ့မဲဆန္ဒရှင်ကြီးရဲ့မဲရောရမှာပဲရှင
်ဟုတ်ကဲ့
ဆိုတော့လေကျမတို့နိုင်ငံရဲ့လက်တလော့အချင်းတွေပေါ့နော်ကျမတို့ကဗုဒ္ဓ education လဲပေးတဲ့အခါကျတော့အာဒီကျမတို့ပြီးတဲ့အခါမှာကျမတို့နိုင်ငံကဒီမဲအများဆုံးသူအနိုင်ရတဲ့စနစ်ဖြစ်တယ်လေကျမတို့ကလူကိုအရင်ချင်းကိုပဲကြည့်ပြီးမဲပေးဖို့ကျမတို့ကပညာပေးရတယ်အဲတကယ်ကိုလုတ်ပေးမယ်လူရေးပါသို့တော်လည်းပဲဒီ observation နဲ့ divine လုတ်တဲ့အခါကျကျမတို့လေးလာတွေ့ရှိတဲ့အရာအာပြဿနာလည်းဘာလဲဆိုတော့ဒီ message စီအောင်မို့အခွင့်အရေးကိုလည်းတက်တက်ပြန်မရဘူ
း
လူရေးရှိရွေးောက်ပွဲဝင်မဲ့ကိုယ်စလဲကိုနိုင်ရပြည်သူလူထုရှိကိုသတင်းစကားရောက်အောင်ကြည့်ရအောင်မပေးနိုင်အောင်ပေါ့နော်အဲ့လိုဖြစ်နေတယ်ပြီးတဲ့အခါမှာခုနဆရာနေဦးနိုင်ပြောတာသလိုပဲအများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာချက်ခုနပါတီကိုပဲနောက်ခံပြီးပါတီကိုမှဒီလူပုဂ္ဂိုလ်အချင်းအဝါပဲအသုံးပြုပြီးမဲဆွဲတာမျိုးကများတယ်နော်အဲနောက်အဲ့ဒါတော့နောက်ရေးောက်ပွဲမှာမဲထည့်တဲ့လူတွေကလည်းခုနလိုဝင်မဲ့အဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲတဲ့ကိုယ်စလဲဘလူးဆိုတာမှန်အောင်မသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ဒီပါတီကိုပဲကြည့်ပြီးတော့မဲတဲ့ပြီးတော့များနေတော့မှာပဲရှင
်ဟုတ်ကဲ့ခင်ဗျဆိုတော့အခုလက်ရှိကကျွန်တော်တို့ကပထမဦးဆုံးညီမဲပေးမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားသူတို့ရဲ့ရေးပေါမှုအကြောင်းပြောလို့တစ်ခါမှလည်းမဲမပေးဆိုတဲ့လှုပ်ဆော်စီယုံလှုပ်ရှားမှုကလည်းရှိတယ်ဆိုတော့ဒီမဲမပေးရလှုပ်ဆော်စီယုံလှုပ်ရှားမှုကအဓိကအားဖြင့်ပထမဦးဆုံးဒီမဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုနေဝင်နိုင
်အာဟုတ်ကဲ့ခင်ဗျဟိုပါကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ောက်ပွဲဆိုတာပါလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့တက်ဟိုပါ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့အခါမှာလည်းပဲကျွန်တော်တို့ကဟိုပါလေဟိုလူတိုင်းကတော့သူ့အယူအဆနဲ့သူ့အသွေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးတွေရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလူတော်ကိုယ်စားလှယ် represent လို့ပြောတဲ့ကိုစားပြီးရ မဲ့လွတ်တော်ကိုယ်စားလေးကတကယ်ကိုစားမပြုဘဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့အခါမှာဆင့်ကျက်ပြီးတော့မှယူရမယ့်လူမရှိလို့မဲမပေးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟိုကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ထင်တယ်ပြီးတော့မှကျွန်တော် democracy ဟိုတော့လည်းကြောင်းနေပုံမှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရွေးကောက်ပွဲမှာကတော့ဟိုဘသူမှဆလိုတာကြကျွန်တော်မဲပေးသည်ဖြစ်စေမဲမပေးသည်ဖြစ်စေနိုင်တဲ့လူနဲ့အရေးမခံတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ကရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တဲ့ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရာမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့နှိမ့်နာမှုလို့ကျွန်တော်တို့အများအားပြောပါတယ်
မခင်လေးငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလှူရှာမှုကဒီပထမဦးဆုံးချင်းအဓိကအဖြစ်ပထမဦးဆုံးချင်းမဲပေးနဲ့မဲဆန္ဒရှင်ပေါ့ဘယ်လိုလဲခက်မှုရှိရဲ့လို့နားလဲထားလဲ
ဟုတ်ကဲ့ရှင်ဖက်ဒီဘုံကျင်းဥတွေမှာကိုကအဲမဲမပေးခြင်းတဲ့လူကမပေးဘဲနေလို့ရရဲဆိုတာပါရဲ့အတွက်ဒီမျိုးပုံလုံးမယ်ဆိုလို့ရှင်လည်းဒါသူ့အခွင့်အရေးလို့ပဲပြောရမှာပေါ့နော်သို့တော်လည်းဒီကျွန်တော်နိုင်ငံရွေးကောက်ဝယ်ရင်ကျင်းမှုကမင်းအရန်ကြီးကိုဟိုမင်းကျက်သေးတဲ့အခါကျတော့ဒီစိတ်ကျက်စရာရောဂျုံကျရအောင်ပါသို့တော်အဲ့ဒါကြီးစိတ်ကျက်ပြီးကျွန်တော်ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီရင်ကျင်းမှုကိုချိနဲ့အားနဲ့အောင်လုပ်လိုက်မယ်ဆိုရင်လာမယ့်အနာဂတ်သမိုင်းမှာဒီကျွန်တော်တို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လုံးချွက်ွက်ရေကောက်ွက်ရလာပါဖို့အနှံ့ဝေးမယ်လို့ကျွန်မချင်တယ်။ဒါပေမဲ့လည်းအခုလက်ရှိအချိန်ကြီးဒီစိတ်လုံးချပြီးအိမ့်ပဲပြီးွားတဲ့ရေကောက်ွက်တွေဖြစ်လာဖို့မဲထဲတွေနဲ့ဆန္ဒပြေးခြင်းလာဖို့အတွက်ကတော့ရင်ဒီတာဝန်ရှိတာကတော့ရေကောက်ွက်ကော်မရှင်ရောမဲဆန္ဒရှင်ရောနိုင်ငံရေးပါတီရောအားလုံးမှာအားကောင်းမှုလူတွေရှင်။အဲ့တော့နိုင်ငံရေးပါတီတွေကလည်းရေကောက်ွက်မှာမဲထဲတွေမဲထည့်ခြင်းလာအောင်သိဝင်စားမှုဆဲဆောင်နိုင်မှုလေလိုပါရဲ့ရှင်အဲ့တော့ဒီရွေးကောက်ပွဲတစ်ခုကောင်းမှုနဲ့ဟာဖြစ်ဖို့ဆိုလို့ရှင်အပတ်စုံပေါ့နော်ဒီပြည်သူတွေရောနောက်အရက်ဖက်အဖွဲ့လုံးစုံတဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့နော
်ဟုတ်ကဲ့
ဒီအားကောင်းမှုလူမယ်ရှင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
the fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေတဲ့ဖြစ်သူဦးနေဝင်းနိုင်ရဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်တို့ပါဝင်ဆွေးနွေးကြတာပါကိုဗစ်ကာယောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့တိုင်းနေ့တိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုနေတဲ့အထူးပဲကျေးဇူးတင်ပါတယ်အင်္ဂါနေ့ပါကြိုရှင်ကြပါစေကျွန်တော်တက်ကျော်သိန်းပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အသက်ဆင်ကဏ္ဍတွေကိုနောက်ဆက်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုပြောပြပေးပါမယ်ရှင်။အမေရိကန်နိုင်ငံအကြီးဝန်ကြီးမိုက်ပွန်ပီယိုဟာဥရောပအလဲပိုင်းငွားနိုင်ငံကိုအော်ကူလာ7ရက်နေ့ကနေ15ရက်နေ့ထိသွားရောက်မှာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ချိတ်သမရနိုင်ငံကိုရောက်ရှိမှာဖြစ်ပြီးမင်းကွန်းပြောကြားမှာဖြစ်တယ်လို့ချိတ်နိုင်ငံအကြီးဝန်ကြီးသောမတ်စ်ပက်ထရစ်ဆန်နဲ့ညစာအတူဆမှာဖြစ်ပါတယ်။ချိတ်နိုင်ငံမှာရောက်ရှိနေတဲ့အချိန်မှာဝန်ကြီးပွန်ပီယိုကဘော့စ်တစ်ပင်လယ်ပင်လယ်နဲ့အေဒရီယက်တစ်ပင်လယ်တွေနဲ့ထိစပ်နေတဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းနိုင်ငံတွေကြားအခြေခံအဆောက်အုံစွမ်းအင်နဲ့ Digital စီမံကိန်းတွေမှာတနိုင်ငံနဲ့တနိုင်ငံပူးပေါင်းဆက်သွယ်မှုတွန်းမြေရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်ရုရှားနိုင်ငံဟာကမ္ဘာမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမဆုံးတရားဝင်အတည်ပြုထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ရုရှားသမ္မတဖလာဒီမီယာပူတင်ကပြောပါတယ်။ဒီကနေ့အင်္ဂါနေ့မှာရုရှားအစိုးရဝန်ကြီးတွေနဲ့ပြုလုပ်တဲ့အစည်းအဝေးကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်နေချိန်မှာသမ္မတပူတင်ကအခုလိုကြေညာလိုက်တာပါ။မော်စကိုမြို့ကမာလီယာအင်စတီကျူကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကလိုအပ်တဲ့စံသက်မှုအစဉ်အဆက်ပြုလုပ်ထားပြီးထိရောက်မှုရှိကြောင်းနဲ့ရောဂါပိုးကိုတိုက်ဖြတ်နိုင်တဲ့ကိုယ်ခံဆောင်အားကိုတာရှိဖြစ်ပေါ်စေနိုင်ကြောင်းသမ္မတပူတင်ကပြောပါတယ်။ဒီဆေးကိုမကြခင်အမြောက်အများထုတ်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပါအဝင်တခြားဆေးသိပ္ပံအဖွဲ့အစည်းတွေကဒီကာကွယ်ဆေးနဲ့ပတ်သက်လို့တရားအတည်ပြုပြောဆိုတာတော့မရှိသေးပါဘူး။ဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးတဲ့ Apple Daily သတင်းစာထုတ်လွှင့်သူချင်းမီလိုက်ဖန်ခံရပြီးတဲ့နောက်မှာတော့သူ့သတင်းစာတွေနိုင်ပိုင်းအတွင်းမှာရောင်းကုန်သွားခဲ့ပါတယ်။ဟောင်ကောင်လူချုပ်ရေးဥပဒေချိုးဖောက်မှုဆွဲခြင်းနဲ့ချင်းမီလိုက်ဖန်ခံရတာပါ။အများဆုံး၄ကြိမ်ရိုက်ထုတ်နေကြပုံစံအတိုင်းဆောင်ရင်၅သိန်းပုံနှိပ်ထုတ်ဝေခဲ့တဲ့သတင်းစာရှေ့ဆုံးစာမျက်နှာရဲ့ခေါင်းစည်းစာရမှာ Apple Daily ကဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့ဖော်ပြထားပါတယ်။ဟောင်ကောင်လူချုပ်ရေးဥပဒေချိုးဖောက်မှုဆွဲခြင်းနဲ့ဖန်ခံရသူတွေရဲ့ချင်းမီလိုက်ကအထင်ရှားဆုံးလူတစ်ယောက်လည်းဖြစ်ပါရဲ့ရှင်။ဒ
တို့ရရှင်များရှင်အင်္ဂါနေ့ညပိုင်း VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်တို့ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသိစင်အောင်ပThis program has come to you from the Voice of America, Washington.